မြန်မာနိုင်ငံမှာ COVID-19 ထင်းချုပ်ရေးအတွက်လော့ခ်ဒေါင်းအသွားလာကန့်သတ်မှုချမှတ်လာနိုင်ခြင်းနဲ့လူမှုတိုင်းဝန်အခြေပြုဗိုင်းရပ်စ်ပြန့်နှံ့ထင်းချုပ်ရေးဆောင်ရွက်ချက်တွေကိုပြောပြပေးပါမယ်။ COVID-19 ထင်းချုပ်ရေးအစိုးရဘက်ကဆက်ပြီးဆောင်ရွက်ဖို့ရှိတာတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ကအင်္ဂါနေ့မိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။
ကြယုံတနိုင်ငံတို့အကျိုးလိုအပ်ရအချို့သောနေရာတွေမှာအသွားအလာကန့်သတ်ခြင်းအစီအစဉ် community quarantine ကဲ့သို့ကန့်သတ်မှုများကိုဆောင်ရွက်ကောင်းဆောင်ရွက်မှာဖြစ်ပါတယ်ဒီလိုဆောင်ရွက်ရရှိနေတဲ့စာနာရိတ်ခါဆေးဝါးစတာတွေမပြတ်လတ်စေရင်တည်ငြိမ်အေးချမ်းရေးတို့ကိုစနစ်တကျဆောင်ရွက်နိုင်ဖို့အတွက်ဒုတိယသမ္မတတဲ့ဦးစီးတဲ့ committee ကိုဖွဲ့စည်းထားပြီးဖြစ်ပါတယ် community quarantineဆောင်ရွက်ရန်ရှိရင်လည်းစောနိုင်သမျှစောစောကြိုတင်ပြီးတော့အတည်ပြုပါမယ်
။ရှမ်းပြည်နယ်အတွင်းပထမဆုံး COVID-19 အတည်ပြုလူနာတွေ့ရှိကုသမှုပေးခဲ့ရတဲ့ကြောင်မဲခရိုင်စီယုံကစီယုံအုပ်ဆရာဝန်ကြီးဦးကျော်မိုးထွန်းကတော့ COVID-19 လူနာတွေကိုဘလို့ဆောင်ရွက်ပေးနေလဲဆိုတာကိုအခုလိုပြောပါတယ
်။ဒီနေ့တိုင်းနေမှာကျွန်တော်တို့ကဒီ COVID-19 positive လူနာရှိလာမယ်ဆိုရင်ဒေသယုံမှာကုမလေးဆိုပြီးတော့သတ်မှတ်ထားရှိပါတယ်။အဲတော့ကျွန်တော်တို့ရှမ်းပြည်နယ်မြောက်ပိုင်းမှာဆိုရင်လာရှုစီယုံ၊ရှမ်းပြည်နယ်တောင်ပိုင်းမှာဆိုတောင်ကြီးစီယုံ၊ရှမ်းပြည်နယ်ရှေ့ပိုင်းမှာဆိုရင်ကျိုင်းလုံစီယုံအဲ့လိုသတ်မှတ်ထားရှိပါတယ်။အဲတော့ကျွန်တော်တို့စီယုံနေတဲ့တန်တရာလူနာရောက်လာပြီဆိုရင်ကျွန်တော်တို့ကဒီတန်တရာလူနာကိုဟို COVID-19 ရောဂါရှိမရှိဆိုတာကိုကျွန်တော်တို့ကဒီအနည်းငယ်ကိုပို့ပြီးတော့ sample ပို့ပြီးတော့ကျွန်တော်တို့ဆက်ရှိရပါတယ်။ဒီစီးရဲ့လုံငန်းစဉ်ပြီးရင်တော့အဖြေထွက်လာလို့ positive ဆိုရင်တော့ကျွန်တော်တို့ကဒီပြည်နယ်ရှိုံကြီးနဲ့ချိန်ဆက်ပြီးတော့ကျွန်တော်တို့ကပြောပြောပြီးတော့ပြေးရပါလိမ့်ဗျ။ဟုတ
်။ဒီချိန်ထဲမှာပဲလူမှုအတိုင်းအဝိုင်းအခြေပြုပြီး COVID-19 ကာကွယ်ထိချုပ်ရေးကိုနိုင်ငံတော်မှဆောင်ရွက်နေပါတယ်။ကြောင်မဲမှာလည်းထွေထွေအုပ်ချုပ်ရေးဦးစီးဌာန၊ကျန်းမာရေးဌာနနဲ့ရက်မီရက်ဖတွေပူးပေါင်းပြီးရန်ပုံငွေတက်ထူထောင်အလှူငွေတွေလက်ခံနေပါတယ်။COVID-19 လူနာကိုကျန်းမာရေးဆောင်ရွက်မှုအခမဲ့ဆောင်ရွက်ပေးသလိုနောက်ထပ်ဆောင်ရွက်နေတာတွေကိုလည်းခရိုင်စည်းရုံအုပ်ဆရာဝန်ကြီးဦးကျော်မိုးထွန်းကအခုလိုပြောပါတယ်
။ကျွန်တော်တို့ခုကြောင်မဲမှာဆိုရင်ကျွန်တော်တို့ကဒီအာထကတည်ရဲ့အာထက3ရဲ့နောက်ဘုန်းတော်လေးလိုအာသာခံမကြီးရဲ့မှာကျွန်တော်တို့ကဒီဟိုနိုင်ငံပြောင်းပြန်နိုင်ငံပြန်လာတဲ့လူပုဂ္ဂိုလ်150လောက်ကိုကျွန်တော်တို့ကဒီအသွားလာကန့်သတ်တဲ့နေနဲ့ကျွန်တော် facility community based facility quarantine ဆိုတဲ့အစီအစဉ်လုပ်နေပါလေ။အဲဒီလူတွေအားလုံးရဲ့နေရေးထိုင်ရေးရှာရေးတောင်ရေးအကုန်လုံးကိုကျွန်တော်တို့ကတာဝန်ယူပြီးတော့ဆောင်ရွက်နေပါလေခင်ဗျာ။ဒီအလူခံတဲ့ပတ်စံတွေကလည်းဒီခုဆောင်ရွက်နေတဲ့နိုင်ငံသားအပြင်150လောက်ကိုနေရေးထိုင်ရေးကိစ္စတွေမှာကျွန်တော်တို့အသုံးပြုပါလေခင်ဗျာ။
ရန်ကုန်မှာအင်္ဂါနေ့တုန်းက COVID-19 ကူးစက်ခံဖြစ်တဦးထက်မှအတည်ပြုလိုက်တာကြောင့်ဗိုင်းရပ်စ်လူနာ15ဦးရှိပြီးအင်္ဂါနေ့မှာပဲတဦးသေဆုံးခဲ့ရပါတယ်။ကူးစက်ခံလူနာတွေထဲကအထူးကျက်မှတ်ကုသပေးနေရသူတဦးလည်းရှိပါတယ်။လက်ရှိဗိုင်းရပ်စ်ကူးစက်ခံအတည်ပြုလူနာတွေထဲကအများစုကတော့ရန်ကုန်မှာဖြစ်ပြီးမန္တလေး၊နေပြည်တော်၊ချင်းပြည်နယ်၊ဒီတိန်နဲ့ချင်းပြည်နယ်ကြောင်မဲကလူနာကိုတော့အင်္ဂါနေ့မှာပဲလာရှုကိုလွှဲပြောင်းပေးလိုက်ပြီးဖြစ်ပါတယ်။ကျမသင်္ကီထိုက်ပါရှင်။ဝါရှင်တန်ဒီစီကနေဆက်သွယ်မေးမြန်းတင်ပြပေးခဲ့တာပါ။